Israel ကဒီကနေ့လေကြောင်းကနေတိုက်ခိုက်ခဲ့တဲ့အတွက်အနည်းဆုံးလူ182ဦးသေဆုံးခဲ့ပြီးတော့400ဝန်းကျင်ထိခိုက်ဒဏ်ရာရသွားတယ်လို့ Lebanon ကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။ Israel နဲ့ Lebanon နယ်စပ်မှာရှိတဲ့ Hezbollah အဖွဲ့တွေကြားတိုက်ခိုက်မှုတွေအရှိန်မြင့်ဖြစ်ပေါ်လာတာနဲ့အတူ Israel က Lebanon နိုင်ငံအတွင်းကပြစ်မှတ်တွေကိုပါလေကြောင်းကနေတိုက်ခိုက်မှုတွေတိုးမြင့်လှုပ်ဆောင်နေတာပါ။ဒီလိုတိုက်ခိုက်မှုတွေကြောင့်သေဆုံးသူတွေထဲမှာကလေးငယ်တွေအမျိုးသမီးနဲ့အရေးပေါ်ဝန်ထမ်းတွေလည်းပါဝင်နေတယ်လို့ကျန်းမာရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။တစ်ချိန်တည်းမှာပဲ Lebanon မှာရှိတဲ့ Hezbollah အဖွဲ့ရဲ့ပြစ်မှတ်တွေကိုပို့ပြီးကြကြပြန့်ပြန့်တိုက်ခိုက်နေတယ်လို့ Israel စစ်တပ်ကဒီကနေ့ပဲပြောဆိုလိုက်တယ်လို့ Hezbollah အဖွဲ့ရဲ့လက်နက်တွေတူလောင်ထားတယ်လို့ယူဆရတဲ့ Lebanon နိုင်ငံဘာကာတောင်ကြားကိုပြစ်မှတ်ထားတိုက်ခိုက်သွားမယ်လို့လည်း Israel ဘက်ကပြောထားပါတယ်ရှင်။